ေဆောင်ခင်ဗျာအခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဘဟုကော်မတီဒီအဖွဲ့အစည်းအကြောင်းကိုမပြောခင်မှာအရင်ဦးသိန်းစင်အစိုးရလက်ထက်ကဖွဲ့စည်းခဲ့တဲ့အဖွဲ့နဲ့ပတ်သက်ပြီးတော့နည်းနည်းမေးချင်ပါတယ်အဲ့ဒီအဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာဘယ်လောက်ထိခရီးရောက်ခဲ့တဲ့ထင်ပါလဲခင်ဗျရခိုင်ပြည်ပဋိပက္ခနဲ့ပတ်သက်ပြီးတော့
ကြေကနာတွေကိုဒီမျိုးစုံနဲ့စတင်တာဆုံးဆော်တာမပြောသေးမပြောထိုက်တဲ့အဖွဲ့အစည်းတွေညပါနေတယ်လို့ကျွန်တော်ကြားရတယ်။ဒါတော့ခင်ဗျားတို့ကျွန်တော်မှအထူးကြောက်ကြတော့မရှိတော့ပြဿနာကိုဖြေရှင်းတဲ့အခါမှာလည်းပဲဒီလေဟောင်းကဖြေရှင်းနိုင်တယ်လို့ပြောထားတော့ဖြစ်ပါတယ်။အခုချိန်ထိပြဿနာကဘယ်အချိန်ပြန်ဖြစ်မလဲပြန်ပေါ်မလဲအနေထားတွေရှိနေတော့ပြီးခဲ့တဲ့ဖြေရှင်းရေးကော်မတီဆိုတာဒီလေဟောင်းဖြေရှင်းတယ်လို့ပြောထားတယ
်။ဆိုတော့ဒီလောင်မဖြေရှင်းနိုင်ခဲ့ဘူးဆိုတော့ပြဿနာကဒီတိုင်းပဲဆက်လက်ရှိနေသလားအခြေအနေများပိုဆိုးခဲ့သလားတွေ့တက်မှုတစုံတရာမရှိခဲ့ဘူးလို့ဆိုနေတယ်လား
ဒီလိုလေဒီပြဿနာကြောင့်အခန်းကြီးနဲ့မှာကြောင်းဆွေးနာနေတဲ့ဒုက္ခတွေများဖြစ်တွေ့ဒုက္ခတွေစခန်းမှာစုပေါင်းလာတယ်အဲစုပေါင်းလာတာကမူလကဆိုရင်၆ဆောင်းလောက်ပဲရှိတယ်အခုဆိုရင်တစ်သိန်းခွဲတစ်သိန်းကြီးပါလောက်တော့ရှိတယ်လို့အားရတဲ့ဖြစ်တွေ့ကြုံကြုံရေးအတွက်စုရင်းရတဲ့နေထိုင်တော့ရှိပါတယ်
အဲ့ဒုက္ခတဲ့စခန်းဖွင့်ပြီးမှအဲ့ထဲကိုလူတွေအစ်စ်ပြောင်းလာရဟုတ်လားခင်ဗျာ
အမှန်ပါလေဘာကြောင့်လဲဆိုတော့ဒုက္ခတဲ့စခန်းမှာဒိခါရီဖန်စီဖန်ရယုတ်ကျက်တော့ပဲငွေကြီးရတဲ့ခါကျတော့ဒုက္ခတဲ့စခန်းကိုနှာကျင်နဲ့ဝါးရညားပါတို့ဆိုရင်ခိုးပြီးတော့ဦးမျိုးစုံနဲ့ပေါ်လာတယ်ပေါင်းလာတယ်
ဟုတ်ကဲ့ဆိုတော့အခုဖွဲ့စည်းလိုက်တဲ့ကော်မတီနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အရင်ဖွဲ့နဲ့အခုဖွဲ့လိုက်တဲ့အဖွဲ့ဘာကွာပါလဲခင်ဗျာအဓိကအဖြစ်
ဒီကောင်မကြီးကျောင်းတော်မပြောခင်အခန်းကြီးနဲ့ညပတ်တယ်လို့နည်းနည်းပြောတယ်စီပေါ်ရင်းလိုက်တာဆက်ဆောင်ကြနေတယ်ဒါတွေကိုကျန်တဲ့ထူထောင်ဖို့ခက်ပဲဖြစ်ဖြစ်နေစားလုံချုံရင်းနဲ့ဒီနေလုံချုံရင်းအတွက်ပဲဖြစ်ဖြစ်လက်ရှိပြင်းနေတဲ့ကိုဒီတော့တစစ်စစ်ဖို့ဖက်ထောင်မှာစစ်စစ်မခံတဲ့တက္ကနာမျိုးဒါတွေကိုဖြေရှင်းဖို့ဆိုရင်ဒီနေအစိုးရဆက်ဆက်နဲ့ဖြေရှင်းလို့မဖြစ်နိုင်ဘူးဒီနေမှာလည်းဆန့်ကျင်ဖွဲ့စည်းကောင်တရားလားလုံတိုင်းခွဲနေနေရရမရှိဘူးဒီတော့ဒီကောင်စုကဒီပြဿနာတွေကိုဖြေရှင်းရမယ်။ဒီဘဝကြီးတွေ့တဲ့အောင်လုပ်ပေးဖို့ဆိုရင်လည်းဒီကောင်စုကလူဆုံးရင်းနဲ့လုပ်ပေးဖို့လိုပါတယ်။ဒီချိန်တော့ပါဘုရားကော်မတီကိုဖွဲ့လိုက်တဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီလူရဒူဒူလာလာရှိပါတယ်။ဒါကြောင့်လည်းဆိုရင်ဒီကော်မတီမှာကောင်စုစုကြီးကပုဂ္ဂတဝန်ကြီးတွေအားလုံးပါတယ်။ဒီနေ့ဝန်ကြီးတို့လည်းပါတယ်။ဒီလိုဖွဲ့ရတာလူချင်းပြဆင်းနေတဲ့ဒီခံရရမှာဆိုရေးစီပေါ်ရေးကဏ္ဍတွေကိုတကယ်လုပ်ပြမယ်ဆိုရင်ချင်းရောက်ကောင်းမြင်နိုင်တယ်လို့ယူဆတယ်။ကျုံကျုံရေးပိုင်းမှာလည်းဒါပဲဖြစ်ဖြစ်ဆောင်ရွက်နိုင်နေမယ်။ပြဿနာတွေကိုလည်းပဲကြည့်ကြည့်ပြီးပြီးဖြေရှင်းနိုင်နိုင်တယ်လို့ယူဆတယ်။ဒါပေမဲ့လက်တွေ့မှာဘယ်လောက်ထိဆောင်ရွက်ပြီးမလဲဆောင်ရွက်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ်သဘောရှိပါတယ်။
ဟုတ်ကဲ့ကျွန်တော်အလားအလာကိုသူတို့ဆောင်ရွက်နိုင်မယ့်အလားအလာကိုနည်းနည်းစောစောကြည့်ကြည့်ပါရစေ။အဲ့တော့အခုဒီပြဿနာတွေအလုံးမှအခုလောလောဆယ်လက်တလောဖြေရှင်းရမယ့်ကိစ္စကတည်ငြိမ်အေးချမ်းရေးလို့ထင်ပါတယ်ဟုတ်ပါသလားခင်ဗျာ
။ဟုတ်ပါတယ်
။ဆိုတော့ဒီကိစ္စကဘယ်လိုကင်တွယ်မယ်ထင်ပါလဲ။အဲ့တည်ငြိမ်အေးချမ်းရေးနဲ့ပတ်သက်ပြီးတော့
တည်ငြိမ်အေးချမ်းရေးနဲ့ပတ်သက်လို့ဘယ်လိုလုပ်မယ်ဆိုတာမသိပေမဲ့ကျွန်တော်အပြင်ကိုပြောရမယ်ဆိုရင်မေဆန်းကောင်ကြီးကိုပြန်ဆုံးပြောရမယ်။ပြီးတော့ဒီဘက်ကရောက်နေတဲ့ဒီဘက်ကလေးတဆန်းကျော်လောက်ကိုစစ်စစ်ပြောပါမယ်။ဒီနေရာမှာကောင်းကင်ရှိစနေကုနိုင်ငံသားဥပဒေခရလောက်ကောင်လို့ဒီနေ့ညီငယ်နိုင်ငံသားချက်ခွင့်ရတဲ့သူတွေလည်းနိုင်ငံသားရမယ်။နိုင်ငံသားရရင်တော့ကျိုးကျိုးလာလာဟောလာခွင့်ပေးဖို့လိုတယ
်။ဟုတ်ကဲ့အဲ့တော့နိုင်ငံသားချက်ခွင့်ရှိတဲ့လူတွေနိုင်ငံသားလက်မှတ်ရမယ်။နောက်ပြီးတော့စင်လာနေလာတဲ့မွတ်စလင်ကမန်တို့လိုလူတွေအဲသူတို့နဲ့ပြန်လည်သစ်မြတ်ရေးအလားတူဘယ်လိုရှိပါလဲအချိန်နေ
အခုကဘယ်လိုဖြစ်နေဆိုတော့ကမန်ရဲ့လူတွေကတကယ်ဆက်မ3000ကျော်လောက်ဖြစ်တယ်လို့ကမန်ပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပြောပါတယ်ဒါပေမဲ့အခုကမန်အဖြစ်ခံယူပြီးတော့အင်္ဂလိပ်တွေကစပ်ပေါင်းနေလောက်တာကြတာအဲဝိသေးပြေးပြေးတော့ဆက်လာပြီးမျိုးစုံနဲ့လောက်တာကြတာကတစ်ဖင်ခွဲတော့ရှိနေဆိုတော့ဒီပြဿနာကိုလည်းဖြေရှင်းရမှာဖြစ်ပါတယ်တကယ်ကမှအရှိတေအနေနဲ့ကတော့တကယ်ကြီးနေမှာသမိုင်းဆက်ချက်ရခိုင်ကျိုးဖွဲ့ရှိမယ်သ တခါသာတက်ပြီးပြည်လာခဲ့တာနှစ်ပေါင်းကြာပြီလေ
ဟုတ်ကဲ့
အခုမှပဲတက်ကနေတက်ဖြစ်သွားတာဒါမှဖြစ်တယ်မို့ဒီတော့ခုနကပြချောင်းကနေတဲ့ယုံကြည်မှုရဖို့ဆိုတာကခမာတိပင်လေးတွေကနေမိမျိုးစုံနဲ့မှတ်ပုံတွေလုပ်ကြတဲ့အခြေအနေတော့နိုင်ငံတော်အစိုးရကဒီဂျုံမှုတိကျရေးခမာကသာဝရှင်းပြရလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့အထူးသဖြင့်ဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်အနေနဲ့နိုင်ငံတကာသူကိုငြိမ်းချမ်းရေးမိရှုတဆောင်တူလို့မြင်လို့ပဲငြိမ်းချမ်းရေးနိုဘယ်ဆုကြီးမြင့်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီဘာသာရေးလူမှုရေးအခြေခံတဲ့ပဋိပက္ခတွေအထူးသဖြင့်ခိုင်မာဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အပေါ်မှာနိုင်ငံတကာအမြင်ရှင်းရှင်းလင်းလင်းမရှိဘူးဆိုတာလည်းပဲဥပဒေလည်းဒီမှာထင်ပါတယ်အဲ့ဒီကိစ္စကဒေါအောင်ဆန်းစုကြည်ဘယ်လိုရင်ဆိုင်နေမယ်ထင်ပါလဲခင်ဗျာ
ကဲဒီလိုလေသူတော့ဆန်းပြီးကြရတာကိုရှိပါတယ်။ဒီပင်လေးကိစ္စနဲ့ပတ်သက်လို့မေးတဲ့မိခွန်းပေါ်မှာတုံ့ပြန်တဲ့စကားပြောတာပါလဲဆိုရင်ကျွန်တော်တို့ထိုင်ပြီးပါပြဿနာလေးအများကြီးရှိပါတယ်။ဒီပြဿနာတစ်ခုကိုပဲမေးနေကြတော့မဖြစ်နိုင်ဘူးလို့ထင်တယ်လို့တုံ့ပြန်ပြောပါတယ်။ဒါမှလည်းပတ်သက်ပါတယ်။အခုဒီနောက်ပိုင်းမှာတော့သူတို့ပြောပြောနေတဲ့ကော်နေတဲ့နာမည်တွေနဲ့ပတ်သက်လို့တော့ချို့နာမတွေချို့ပေါ်စီတွေကမခေါ်တော့တဲ့အနေအမျိုးတွေတော့ကျွန်တော်တွေ့လာတယ်
ဟုတ်ကဲ့ရခိုင်သူသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းလူစုအနေနဲ့အများစုနိုင်တဲ့ ANP ပါတီကလူကိုဝန်ကြီးချုပ်ဖြစ်စေခြင်းနဲ့ဒါပေမဲ့ NLD ကသူတို့ပါတီဝင်ကိုခန့်လိုက်တယ်ဒီကိစ္စနဲ့ပတ်သက်လို့လည်းအမြင်မကြည်လည်မှုတချို့ကြားခဲ့ရပါတယ် NLD ပေါ်မှာဆိုတော့အဲ့ဒီအမြင်မကြည်လင်မှုကရောအခုညီညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်တဲ့ကိစ္စမှာအနှောင့်အယှက်ဖြစ်လာနိုင်မဲ့အလားအလာရှိပါလား
ဒီလိုပါကျွန်တော်တို့လည်းနိုင်ငံရေးနဲ့ပတ်သက်လို့ကြောက်လာတာဆိုတာကကိုကြီးရဲ့ကိုဗန်ကြတဲ့ခွင့်ရဖို့ဆက်လို့ကိုဗန်ကြတဲ့ခွင့်ရှိတဲ့ဒီနယ်များနဲ့ဆွေဆွေတီတော်စုထူထောင်ဖို့ဆိုတဲ့ဒီလေချက်ပါအဲ့တော့လက်ရှိဓာရီကိုထောက်ဆောင်ဖို့ကမ္ဘာသားဒီ2008ဖွဲ့စည်းပုံအခြေခံမှုတွေဖြစ်ပါတယ်ဒါကိုပြင်ဖို့ကျွန်တော်တို့ကလည်းဆက်လိုက်မှချက်ထိုးပါမယ်အဲ့တော့နားမလည်းပြဿနာကတော့ရှိပါတယ်ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့ကတခါတော့ဖြစ်ပြီးတော့အခုဒီကိစ္စနဲ့ဒီငင်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဒီပေါ်မရှိဘူးဆက်လက်ကြတာတော့ကျွန်တော်တို့ကဒီဘူးရအနေနဲ့သဘောတူတယ်သဘောကျတယ်ဆိုတော့လည်းဆက်ပြီးတော့ကောင်းချေပေါ်မယ်လို့မလဲဆိုတာကတော့ရှင်းပြရမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့အပိုင်းတစ်ခုကဦးဝေတောင်ခင်ဗျာအေးအေးကိစ္စဖြစ်ပါတယ်ကျန်တဲ့လက်နက်ကင်အဖွဲ့အစည်းတွေကိုငင်းငန်းရေးအခုဒုတိယပင်လုံအတွက်တန်ဆူပြီးတော့ဆောင်ရွက်နေကြတယ်ဒါပေမဲ့အေးအပါဝင်တခြားအဖွဲ့နှစ်ဖွဲ့နဲ့အတူအေတို့ကတော့လက်နဲ့ဆွမ်းပါဆိုတော့အေကလက်မခံဘူးဆိုတော့အေနဲ့တိုက်ပွဲဟာပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပါတယ်။ရခိုင်ဒေသကနေလည်းပဲပြည်သူလည်းပဲစစ်ဘေးဒဏ်ခံကြရရတယ်။ဆိုတော့ဒီကိစ္စကိုဘယ်လိုဖြေရှင်းသင့်တယ်ထင်ပါလဲ။ဘာကြောင့်အေကိုသူတို့တင်ဝင်အဖြစ်နဲ့လက်မခံနိုင်ကြရတယ်ဆွေးနွေးဖို့အတွက်အဲ့လိုလက်ခံလာနိုင်မယ့်အလားအလာကိုရှိပါလားခင်ဗျာ
။ဟုတ်ပါတယ်ကျွန်တော်တို့လည်းကြားနေပါတယ်ဒီဒီယာတွေကအရှင်းပေါ့ဒီရဲ့ဒါမှမဟုတ်ရဲ့ NMP ရဲ့ဒီချောင်းချွဲကိုမင်းတို့ရှိပါပဲဒီနေ့ရဲ့စနေဘက်ကပါပေးမယ်ပါဖို့ခွင့်ပြုမယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့မူကတော့အဲဒီ UFC ရဲ့မူနယ်လည်းတစ်ဖက်ဖြစ်ကြပါတယ်။ယောက်ျားလာရဲ့မူနယ်လည်းပဲတစ်ဖက်ဖြစ်ကြပါတယ်။နေ့ရဲ့စနေဘက်ကတော့ချစ်တဲ့တင်းရှိရဲ့လက်မထိုးတဲ့ခါပဲဖြစ်ဖြစ်နေ့ရဲ့ညီလာခံလို့ခေါ်ခေါ်ကဘူးကျင်းပါမယ်၂၈ရာစုပြင်းလို့ညီလာခံလို့ပဲပြောပြောကျွန်တော်တို့ကအော်လုံးပါဝင်ဖြစ်ပါဝင်တဲ့လေလို့ခံယူကြပါလေဒီဖုန်းပြက်ကိုဒီဖုန်းပြက်တွေနဲ့ဆက်ချက်တဲ့မဟာမိတ်တိုင်းသာနဲ့ကအပွဲတွေရလည်းပဲတက်ဆိုရေးချင်မှာပါဝင်လာတဲ့ပါဝင်နေတဲ့ဆိုရင်တကယ်ဖြစ်မှန်းနဲ့ညီညာရေးအတန်းဒီလောက်တိုင်တာနဲ့အပြစ်ခံရဆဲဖို့ဆိုတာတော့မဖြစ်နိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ်မဖြစ်တဲ့ကြောင့်ပြည်လုံးကြီးကမှပြေးပဲဒီပါဝင်ကြောင်းပလောကနေမကြည့်ဖို့အော်လုံးဖြစ်နေတယ်ကျေးဇူးဒီဆုံးဖွဲ့ကိုမဖိတ်ဖို့ဆိုရင်ဂျူအက်စီလိုတကယ်တိုင်းရသာဆွဲလဲတက်တယ်လို့ကျွန်တော်ကမထင်ဘူး။တကယ်လို့ဆိုရင်တက်တဲ့အဖွဲ့မတက်တဲ့အဖွဲ့ဖြစ်ပြီးတော့ပြီးခဲ့တဲ့ဒီတော်ဆုံးညီငယ်ရဲ့ညီလာခံလို့ဒါမှမဖြစ်မထွက်တဲ့မစက်ကြီးရာဇပင်လို့ညီလာခံမဖြစ်စီခြင်းဘူး။ဒါကြောင့်အားလုံးပါဝင်စီစီနဲ့ပါဝင်စီနဲ့လို့
အဲ့လိုအားလုံးပါဝင်ရေးအတွက်ဦးဝေတောင်တို့ဥဆောင်တဲ့လွှတ်တော်ပြည်သူ့ကိုယ်စားလှယ်တောင်းဆိုတိုက်တွန်းရမယ်လွှတ်တော်နေရာလုံးကဆိုရင်တော့ဖြစ်နိုင်မလား
ဒီလိုပါအခုနိုင်ငံရေးဖြစ်စဉ်နဲ့ဆက်ဆက်လို့ဒီနေ့ဒီကတော့ကော်မတီတွေဖွဲ့ဆောင်ရွက်နေတဲ့အချိန်မှာတော့ဆောင်ရွက်နေတာကြီးပါတယ် တော်တော်ရဲ့ခံစားနာကအရင်တော်တော်ကလည်းပဲဒီကထူးထူးတဲ့အခါမှာငငယ်ရစ်ကပုံပုံဆိုင်နဲ့ပြည့်တဲ့နေ့တဲ့အခါမှာတော်တော်တွေရခံလို့ဟုတ်တော်တော်ဘယ်ကလည်းလည်းအပေါ်တတ်တော်တော်ဒီလိုမျိုးလေးအပြင်ကတော့ဒီလိုဖြစ်ခဲ့နေပြင်းတော်တော်ကတော့ပြေးရလို့တော့မနောသိသိကျမတော့ပေါင်းနေတဲ့စိတ်ကူကလေးနဲ့ပေါင်းပြီးတော့ဒီလိုကိုရောင်းတယ်လို့ပြောတယ်